ယုံမရေဒီယိုမဂ္ဂဇင်းမြန်မာဘာသာအစီအစဉ်ကနေကြိုဆိုပါရစေ။ကျသည့်မင်္ဂလာအဖျားဖျားနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ။ယုံမရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ဒီအစီအစဉ်ကို argan.yoma.org website နဲ့ argan.yoma facebook page တို့ကနေဝင်ရောက်နားဆင်နိုင်ပါလေဖြစ်ပါတယ်။ကျွန်တော်ကတော့ဆက်ဝေရနိုင်ပါဒီကနေ့တော့အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါအာရကန်ယိုမကရရှိထားတဲ့ဒီတစ်ပတ်သတင်းတွေမှာတော့ဒီတော်စုငိမ့်ချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေအနည်းဆုံး30ရာခိုင်နှုန်းပါဝင်ဖို့မူဝါဒချမှတ်ထားပေမဲ့လက်တွေမှာပါဝင်မှုအားနည်းနေပြီးမူဝါဒကိုချေခံတဲ့စည်းမျဉ်းစည်းကမ်းတွေဥပဒေတွေပြန်ပြီးချမှတ်ဖို့လိုနေတယ်လို့ရခိုင်အမျိုးသမီးစီယုံဒုဥက္ကဋ္ဌဒေါ်စောဆန်ငိမ့်သူကပြောပါတယ်တဲ့နဲ့အတူရခိုင်ပြည်နယ်အတွင်းကနေထိုင်သူတွေရဲ့လပ်ပါတဲ့လူနေထိုင်မှုဘဝရုပ်ပုံတွေကိုတင်ဆက်ထားတဲ့သတင်းဆောင်ပါအစီအစဉ်လေးကိုနားဆင်ရမှာလည်းဖြစ်ပါတယ်ပြည်တော်စုငြိမ်းချမ်းရေးဖြစ်စဉ်တွေမှာအမျိုးသမီးတွေအနေနဲ့အနည်းဆုံး30ရာခိုင်နှုန်းပါဝင်လာအောင်ဆောင်ရွက်ပေးဖို့တနိုင်ငံလုံးပြစ်ခတ်ရက်စေးရေးသဘောတူစာချုပ်မှာမူဝါဒချမှတ်ထားပါတယ်ဒါပေမဲ့လက်တွေ့မှာပါဝင်မှုအားနည်းနေပြီးမူဝါဒကိုအခြေခံတဲ့စည်းမျဉ်းစည်းကမ်းတွေဥပဒေတွေပြန်ပြီးချမှတ်ဖို့လိုနေတယ်လို့ရခိုင်မျိုးသမီးစီယုံဒုဥက္ကဋ္ဌဒေါ်စောဆန်ငိမ့်သူကပြောပါတယ်။မူဝါဒတရားအနေနဲ့လက်ခံတဲ့သဘောရှိပေမဲ့အဲ့ဒီမူဝါဒတွေကစာရွက်မှာပဲရှိတယ်။အရေးကြီးတာကချမှတ်ထားတဲ့မူဝါဒကိုလက်တွေ့အကောင့်ထဲပေါ်ဆောင်ဖို့အရေးကြီးတယ်။ဒါကိုပေါ်ဆောင်တဲ့အခါ NCA မှာကလေးကအမျိုးသမီး30ရာခိုင်နှုန်းပါဝင်ရေးကိုပေါ်ဆောင်သွားမယ်ဆိုပြီးတော့ညွှန်းသွားတယ်။ဒီငိမ့်ချမ်းရေးဖြစ်စဉ်ထဲမှာပံ့ပိုးပေးမယ် CSO အဖွဲ့အစည်းတွေစသဖြင့်ပေါ့ဒီအုပ်စုတစ်ခုချင်းစီမှာမူဝါဒကိုအခြေခံတဲ့စည်းမျဉ်းစည်းကမ်းတွေဥပဒေတွေပြန်ပြီးချမှတ်လက်တွေ့ပါဝင်လာအောင်ဂျိုးပန်းမှ30ရာခိုင်နှုန်းမူဝါဒဖော်ဆောင်ရဲ့မူဝါဒကအထမြောက်မှာဖြစ်ပါတယ်။စက်တင်ဘာလ21ရက်နေ့ကစစ်တွေမျိုးခိုင်တစဉ်ခမ်းမမှာကျင်းပပြုလုပ်ခဲ့တဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့အထိမ်းအမှတ်အခမ်းအနားမှာဒေါ်စောဆန်ငိမ့်သူကအဲ့ဒီလိုထည့်သွင်းပြောကြားခဲ့တာလည်းဖြစ်ပါတယ်။လက်ရှိမှာအစိုးရပါဝင်နိုင်ငံရေးပါတီနဲ့အရက်ဖက်ဖွဲ့စည်းတွေကငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပူပေါင်းပါဝင်ရေးကိုဖော်ဆောင်နေပေမဲ့လည်းအရေးချင်းရှိပြီးပူပေါင်းပါဝင်နိုင်တဲ့အမျိုးသမီးတွေကိုကန့်လန့်မှုကအားနည်းနေသေးကြောင်းဒေါ်စောဆန်ငြိမ့်သူကပြောပါတယ်။ကျင်းပပြုလုပ်ခဲ့တဲ့အဲ့ဒီခမ်းနားကိုတော့နိုင်ငံစနစ်ကိုတိုးတက်ပြောင်းလဲစေမယ့်ဥပဒေမူဝါဒများနဲ့တည်ငြိမ်အေးချမ်းတဲ့စနစ်တစ်ခုပေါ်ထွန်းလာရေးကိုသတိမူစေဖို့ရည်ရွယ်ပြီးသူ့ရဲ့မိခင်ဖွဲ့စည်းရခိုင်အမျိုးသမီးအစည်းအရုံးကဦးဆောင်ပြီးတော့ကျင်းပပြုလုပ်ခဲ့တာပါ။အခမ်းအနားကိုရခိုင်အမျိုးသမီးများအစည်းအရုံး RWU တာဝန်ရှိသူများအမျိုးသမီးငယ်များပါဝင်ခမီးတိုင်းဒါစုစုပေါင်း200နီးပါးလောက်ကတက်ရောက်ခဲ့ကြပါတယ်။ငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးများကြဲကြဲပြန့်ပြန့်ပူးပေါင်းပါဝင်လာနိုင်မှုအမျိုးသမီးများကိုဖယ်ချမ်းမထားဘဲအားလုံးတန်းတူညီမျှငြိမ်းချမ်းရေးအတွက်လက်တွဲမြင့်တင်ပေးရန်လိုအပ်ကြောင်းအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့အခမ်းအနားကိုတက်ရောက်လာတဲ့မတ်ဝါဝါဆိုးကပြောပါတယ်။အမျိုးသမီးဖွဲ့စည်းကပြုလုပ်တဲ့ငြိမ်းချမ်းရေးပွဲမှာငြိမ်းချမ်းရေးပါလဲဆိုတာကိုဗဟုသုတရအောင်လာတက်တာဖြစ်ပါတယ်ဒီလိုပွဲတွေကဗဟုသုတရရတယ်လीနောက်ပြီးပြောရရင်ဒီခေတ်မှာဆိုမိန်းကလေးတွေဟာအချမ်းဘက်ခံရတာတွေကိုကြားနေရတယ်ပေါ့ဒါတွေမဖြစ်အောင်ပဲလို့ကာကွယ်ရမလဲငြိမ်းချမ်းရေးဖြစ်စဉ်တွေမှာလည်းအမျိုးသမီးတွေကိုလက်တွဲမြင့်တင်ပေးတင်တယ်လို့ထင်ပါတယ်အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးတွေကိုကမ္ဘာကုလသမဂ္ဂက1883ခုနှစ်မှာတက်မှတ်လိုက်တာဖြစ်ပြီးအထိမ်းအမှတ်နေ့အခမ်းအနားတွေကိုတော့2013ခုနှစ်လောက်ကနေစပြီးကျင်းပလာကြတာဖြစ်ပါတယ်ခင်ဗျာယိုမာရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။လည်းအစီအစဉ်တွေပြီးပါတော့ရခိုင်ပြည်နယ်ရဲ့လူမှုဘဝရသတွေကိုခန်းစားထင်ထက်စေမယ့်သတင်းဆောင်ပါအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ငပလီကမ်းခြေမှာခရုခွန်လေးတွေကိုလက်ဆောင်ပစ္စည်းလက်လာလေးတွေဖန်တီးရင်းနဲ့ဝတ္ထုလေးတွေရေးနေတဲ့ငပလီသူစာရေးဆရာမတယောက်ရဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်။ငပလီကမ်းခြေကမေလိုင်းဖြူလို့ခေါင်းစဉ်အမည်ပေးထားတဲ့သတင်းဆောင်ပါကိုယုံမရေဒီယိုမဂ္ဂဇင်းသတင်းထောက်ကိုအောင်ကပေးပို့ထားတာဖြစ်ပါတယ်။ငပလီကမ်းခြေဆိုတာရခိုင်ပြည်နယ်တောင်ပိုင်းကလပ်ပတဲ့ကမ္ဘာကျော်ကမ်းခြေတစ်ခုပါ။ကမ်းခြေကိုလာရောက်တဲ့သူတိုင်းကကမ်းခြေကခရုနဲ့အလဆင်ထားတဲ့အမတ်တရားလက်ဆောင်ပစ္စည်းလေးတွေကိုတော့တတိထားမိကြမှာပါ။အဲဒီကမ်းခြေကအများပြည်သူပန်းဖြေတဲ့ area ကဆိုင်တန်းလေးတွေမှာငပလီအမတ်တရားပစ္စည်းဆိုင်လေးတစ်ဆိုင်တည်းမှာတော့ကိုယ်တိုင်လုပ်တဲ့အလဆင်ခရုပစ္စည်းလေးတွေကိုရောင်းကြရင်ဘဝတရုပ်ပေါ်စာပေတွေရေးသားနေတဲ့စာရေးဆရာမတယောက်ရှိပါတယ်။သူ့ရဲ့ဘဝ၊သူ့ရဲ့စာပေနဲ့သူ့ရဲ့ကမ်းခြေအကြောင်းကိုတင်ဆက်ပေးပါပါခင်ဗျာ။တန်တွဲမြို့နယ်ကလက်ပံစုရွာလေးမှာမွေးဖွားပြီးမ ငပလီကန်းချီမစဉ်ကျေးရွာမှာကြီးပြင်းလာခဲ့တဲ့စာရေးဆရာမမေလိုင်းဖြူကတော့ငယ်စဉ်ကတည်းကစာပေကိုဝါသနာကြီးသူတယောက်ဖြစ်ခဲ့တာပါ။အဲ့ဒီချိန်မျိုးနဲ့အလံဝေးနေတော့လမ်းပန်းဆက်သွယ်ရေးမကောင်းသေးတဲ့အချိန်တုန်းကတော့စာဖက်ဝါသနာပါတဲ့ကလေးမလေးတယောက်အတွက်ဖတ်ရှုခဲ့ရတာတွေကရုပ်ပုံတွေပါတဲ့စာအုပ်တွေမဂ္ဂဇင်းတွေတော့မဟုတ်ခဲ့ပါဘူး။
ငယ်တည်းကပဲစာဖတ်ဝါသနာပါတယ်လေ။တခြားလူကလေးတွေကစားနေတောင်မှကိုယ်ကစာအုပ်တော့နဲ့တောင်းတောင်းမှာအစုပ်ကလေးစာရွက်စုပ်ကလေးတွေ့ရင်တောင်မှကျွန်မကောက်ကောက်ဖတ်တယ်။ကောက်ကောက်ဖတ်တယ်အကျော်ထုတ်လာတဲ့စာပဲလေးဆိုလဲဖတ်တယ်။စာဖတ်တာကိုအရင်စိတ်ဝင်စားတာစာဖတ်နေရရင်ကျွန်မစိတ်ချမ်းသာတယ်
။မစင်ရွာမှာပြောင်းရွှေ့လာပြီးငပလီကန်းချီကိုအမိပြုပြီးမိသားစုစီးပွားရေးရက်တီလာနိုင်တဲ့ခါမှာတော့ငပလီရွာကစာအုပ်အငားဆိုင်လေးမှာဖောက်တယ်လို့ရင်နှစ်သက်တဲ့စာအုပ်တွေလည်းဝယ်ယူနိုင်ပြီးကလောင်သွေးနိုင်ခဲ့တာပါ
။ဟိုငပလီမှာစာအုပ်ဆိုင်ရှိတယ်။ကျွန်မကမစင်ရနှစ်မိုင်ကျော်ဝေးတယ်။အဲ့ဒီနှစ်မိုင်ကိုစပိတ်နဲ့စာအုပ်လာငားတယ်ပေါ့လေ။ဒီမှာကေတီစာပေဆိုတာရှိတယ်။စာအုပ်လာငားတယ်။ဒါပေမဲ့ကိုကတော့ဖောက်တယ်ကြီးပေါ့။စာအုပ်ဆိုင်ဖောက်တယ်ကြီးပေါ့။စာအုပ်အသေးရောက်တယ်ဆိုရင်ကို့အတွက်ကိုချန်ထားပေးတယ်။ဒါလည်းဆိုကိုကတစ်ခါငားရင်ငားရက်လေးရက်အဲ့လိုယူတာ哦။ဘလောက်ပဲစည်းကြီးစည်းကြီး။ကျွန်မကျန်တဲ့နေရာမှာအသုံးချော်ပြီးအသုံးချော်ပြီးတော့ဒီစာအုပ်တွေကိုပဲအဓိကဝယ်စုတယ်။စာအုပ်တွေကိုဝယ်ဖတ်တယ်။အဲ့လိုမျိုးတော့တော်တော်လေးကိုကျမဟိုနှစ်နှစ်ကာကာကိုဒီစာပေစိတ်တက်နေပေါ့လေစာပေအလုပ်တွေစာဖတ်တာလို့စာရေးတာလို့ဟိုလုပ်ခဲ့တယ
်အငားဆိုင်ကစာအုပ်တွေငားဖတ်ရင်စိတ်ဝင်စားစရာဝတ္ထုတို့ပြိုင်ပွဲတွေမှာဝင်ပြိုင်ရင်းနဲ့မိမပြူတယောက်ကတော့စာပေနယ်လေးကိုခြေလှမ်းစောင့်မိခဲ့ပါပြီ
စာအုပ်တွေကိုဆိုင်ကနေပြီးလက်စင်ထုတ်တွေငားဖတ်ရင်ငားဖတ်ရင်နဲ့ရေစရာမဂ္ဂဇင်းမှာလေသူပြိုင်ပွဲလေးတွေခေါ်တာတွေ့တယ်ဝတ္ထုတို့ပြိုင်ပွဲဟာသဝတ္ထုတို့ပြိုင်ပွဲဆိုပြီးတော့တွေ့တဲ့အခါကျတော့အဲ့ဒီဝတ္ထုတို့လေးတွေဖတ်ရင်နဲ့ဟဲ့ဒါမျိုးတော့ငါလည်းရေးနိုင်တယ်ငါလည်းစမ်းကြည့်အောင်မှာပဲလေဆိုပြီးတော့အဲ့ဒီမှာပထမဆုံးရေးပြီးတော့ပြိုင်ပွဲဝင်လိုက်တာပြိုင်ပွဲဝင်လိုက်တာအဲ့ဒီမှာပထမဆုရတယ်ပထမဆုရတော့အဲ့ဒီ1999မှာပဲအဲ့ဒီပထမဆုရတဲ့ဝတ္ထုလေးနဲ့ပဲဒီစာပေနဲ့ကိုကျွန်မရောက်လာတာပေါ့
တကယ်တော့တောင်ပြောင်းထွေလာရေးစရာမဂ္ဂဇင်းမှာပထမဆုံးရေးသားရှင်ပြိုင်ဖြစ်ခဲ့တဲ့ဝတ္ထုတိုလေးကတော့ရေးစရာမဖြစ်ခဲ့တဲ့ဝတ္ထုတိုလေးတစ်ပုဒ်ပါပန်းချန်ခုံရဲ့မနက်ဖန်းလို့အမည်ပေးခဲ့တဲ့ဝတ္ထုတိုလေးတစ်ပုဒ်ဟာအတူတူကြီးပြင်းခဲ့တဲ့မိန်းကလေးတငယ်ချင်းတစ်ယောက်ရဲ့တနာစရာဘဝအကြောင်းဖြစ်နေပါတယ်စနစ်ကျော်ရဲ့မိန်းကလေးတယောက်ကမိဘတွေရဲ့ဒဏ္ဍာရီဆိုင်မှာနေထိုင်ရင်ဒဏ္ဍာရီဆွဲအရက်ဆွဲပြီးဆင်းရဲဒုက္ခဖြစ်သွားရတဲ့အကြောင်းပါအဲဒီဝိထုတိုလေးအတွက်ရခဲ့တဲ့စာမူကစုငွေ900ပင်ပဲဂယုဏတတ်စပွဲဖြစ်ပျက်ကတော့အခုချိန်ထိမမရရရှိနေတော့လို့ဆိုပါတယ
်အဲဒီခေတ်က900ဆိုလဲအများကြီးပဲစာအုပ်တုံးနဲ့စုငွေ900နဲ့အဲဒီပတ်စံ900လေးကိုကျွန်မကိုင်းပြီးတော့သူ့ကိုကျွန်မသွားပေးတယ်သွားလဲသွားရသူနဲ့လမ်းမှာတွေ့တယ်လမ်းမှာတွေ့တော့ဟဲ့ကိုကလည်းစပိန်ဘွားခုန်ဆင်းပြီးတော့တငယ်ချင်းရေးနေကြောင်းရေးတဲ့ဝတ္ထုကဆူရတယ်အားကြောင့်နေကငါဒီပစံလေးပေးဖို့လာတယ်ဟိုနေစားကျင်တာဝယ်စားဆိုတော့ဟေးတငယ်ချင်းရေးဝင်တာတယ်ဟဲ့ဝင်တာတယ်ဆိုပြီးအပစံငါးလေးယူသွားပြီးတော့ညနေအတွက်ငါညနေအတွက်တော့ဖူလုံသွားပြီပေါ့ဆိုပြီးအဲ့ဒီစာမူခါကျွန်မပေးလိုက်တဲ့စာမူခါလေးနဲ့သူဟာသွားပြီးတော့တညာအဲ့ဒီညဖက်သူဘုံရဲ့ရက်တောက်တယ်ပေါ့လေအဲ့ပစံလေးအဲ့ဒါအကြောင်းလေးကိုကျွန်မမှတ်မှတ်သားသားပါတာ
တောင်ပြောင်းထွေလာရေးစရာမဂ္ဂဇင်းမှာပြိုင်ပွဲဝင်ပြီးခဲ့လို့ဆူရခဲ့တဲ့နောက်ပိုင်းရမုံစင်နမင်းနဲ့တောင်ပြောင်းထွေလာရေးစရာတောက်ကြပြပြရှင်ရှင်ရေစရာရတဆုံမဂ္ဂဇင်းတွေမှာရေးရင်းနဲ့ပြိုင်ပွဲတွေဝင်ပြိုင်ရင်းလက်တွေ့လာတဲ့အခါတော့ရွှေအမြုတ်တွေမဂ္ဂဇင်းရဲ့ရွှေအစ်စ်ကဏ္ဍမှာပါဝင်ရှင်ပြိုင်ခြင်းလို့ကလောင်နမည်အစ်စ်တစ်ခုကိုပြောင်းဖြစ်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုနဲ့မေလိုင်းဖြူဆိုပြီးကလောင်တစ်တစ်ခုရှင်တန်ခွင့်ရခဲ့တာ
ပါစင်တူယိုးမကလောင်လေးတွေလည်းများနေတယ်ပြီးတော့ဟာသကိုငါကလောင်တစ်ခုနဲ့ရေးမယ်ရတ္တကိုကလောင်တစ်ခုနဲ့ရေးမယ်ဆိုပြီးတော့ကျွန်မစဉ်းစားလိုက်တယ်စဉ်းစားလိုက်တဲ့အခါရွှေမြူတွေပို့ဖို့အတွက်စဉ်းစားလိုက်တဲ့အခါကျတော့ဒီကျမကကန်းချီမှာလည်းနေတယ်ပေါ့နော်လှိုင်းကလေးတွေကိုလည်းချစ်တယ်ပြီးတော့ဖြည်းဖြည်းစင်စင်လေးပဲဖြစ်ချင်တယ်ဆိုပြီးတော့အဲ့လိုမျိုးလေးမေလိုင်းဖြူဆိုပြီးတော့ကုတ်ကလောင်လေးကိုပေါ့ရွေးလိုက်ပြီးတော့ရတ္တစာပေကိုအဲ့ဒီမေလိုင်းဖြူနဲ့ပဲရေးတယ
်မေလိုင်းဖြူဆိုတဲ့ကလောင်တစ်တစ်ခုကိုဖန်တီးနိုင်ခဲ့တဲ့စာမူကတော့ချစ်သူတို့ရဲ့မောင်းထောင်းပွဲနာမည်နဲ့ဝတ္ထုတိုလေးဖြစ်ခဲ့ပြီးရွှေမြူတီမဂ္ဂဇင်းရဲ့ရွှေအစ်စ်ကဏ္ဍမှာရွေးချယ်ခံခဲ့ရတာပ
ါကျမအဲ့ဒါကြတော့မြေပုံမြို့နယ်မှာကျမကျောင်းဆရာမလုပ်တဲ့အခါလေကျောင်းဆရာမလုပ်တဲ့အခါအဲ့ဒီရွာမှာဒီသူတို့မှာဒလေးလေးတွေတော်ဒလေးလေးတွေရှိတယ်သူတို့စီရောက်มาတွေ့ဘူးတဲ့ဟာလေးတွေလေညဖက်ကြလို့ရှိရင်ယောက်ျားလေးတွေကမိန်းကလေးတွေကိုဒီအောက်ကနေပြီးတော့ဒုတ်နဲ့ထိုးပြီးတော့ရွာလဲတယ်လေရွာလဲသားပေါ့အဲ့ဒီအเจ้าညာလေးကိုဟိုကျမအခြေခံပြီးတော့သူတို့မှာဒီတစားမုံလာပြင်းနေကြလို့ရှိရင်ချစ်သူဒီမောင်းထောင်းတာဆုံးတစ်ခုမှာလေယောက်ျားလေးကမောင်းဟိုပေါ့ကျမွေးတစ်ချောင်းမိန်းကလေးကကျမွေးတစ်ချောင်းနဲ့မောင်းထောင်းတာမောင်းထောင်းတဲ့အခါကျမအဲ့ဒီရွာမှာကျောင်းဆရာမငါးနှစ်လုပ်ခဲ့တဲ့အခါအဲ့ဒီအเจ้าလေးတွေကိုကျမနှစ်သက်တယ်ကျမအဲ့ဒီရွှေမရေးမယ်လို့စိတ်ကူးလိုက်တဲ့အချိန်မှာအဲ့ဒီအเจ้าလေးကိုသဘောကျပြီးတော့ကျမချစ်သူတို့ရဲ့မောင်းထောင်းပွဲဆိုပြီးတော့ဇလန်လေးဆင်ပြီးတော့ကျမရေးလိုက်တာရေးလိုက်တဲ့အခါဒေသအเจ้าညာလေးတွေဖြစ်တော့ဦးငင်းကသဘောကျပြီးတော့ရေးလိုက်တယ်ပေါ့
1998ခုနှစ်ကစပြီးရသစာပေတွေရေးသားခဲ့တာ2018ခုနှစ်အထိဝတ္ထုအပုပ်ရေးတရားကျော်နဲ့ဝတ္ထုတော်ပေါင်းချုပ်စာအုပ်နှစ်အုပ်ထုတ်ဝေခဲ့ပြီးကန်းချီပုံပြင်စာအုပ်ကတော့နှစ်ကြိမ်ပြန်ရိုက်ခဲ့ရပါတယ်။ပ ဗရမယား FM Radio ကလည်းဆရာမရဲ့ဝတ္ထုတော်၃ဘုတ်ကိုအပြန်လွင့်ခဲ့တယ်လို့2018ခုနှစ်မှာရခိုင်ပြည်နယ်ထဲမှာအမြင့်ဆုံးလို့ဆိုနိုင်တဲ့တကိုးဆရာထွန်းစာပေစုကိုလည်းရရှိခဲ့ပါတယ်
ကွာကိုကိုကိုပေါ့လေဒီလိုစာပေသမားတယောက်ဖြစ်လာလိမ့်မယ်လို့လည်းမထင်ခဲ့မိဘူးလေကိုကပြိုင်ွဲဆိုတော့ငါလည်းရင်းနိုင်တာပဲပြိုင်ကြည့်လိုက်မယ်ဆိုပြီးပြိုင်လိုက်တာအဲ့ဒီပြိုင်လိုက်ပြီးတော့လည်းပြောတယ်ပြောပြီးတော့ဂျားထဲမှာလည်းဟိုဆက်တိုက်စာရေးလာတာတော့မဟုတ်လေငါးနှစ်စီကျင်မလေးမရေးဘဲနဲ့နေဖြစ်သွားတယ်ပြတ်သွားတယ်ပေါ့ပြတ်သွားတယ်ဆိုစီးပွားရေးကိစ္စရေးလည်းရှိတာဟုတ်ရုံးကန်နေရတဲ့အချိန်မျိုးကြာရင်ဒီစာရေးတာနဲ့လည်းအဆက်အသွယ်ပြတ်သွားတာမျိုးရှိတယ်လေစာပေသမားတယောက်ဖြစ်လာမယ်လို့တော့မထင်ခဲ့မိဘူးပြောတော့ပြောခဲ့တယ်ပေါ့နော်အရင်ကိုဟိုရေးချင်တာလေးရေးလိုက်တယ်ပို့ချင်တဲ့နေရာလေးပို့လိုက်တယ်နဲ့ပဲကျင်မကျော်ဖြစ်လာတာဟိုကိုကိုကိုတော်အများအားပြောဖြစ်တယ်ဟဲ့ငါစာပေသမားတရားဟုတ်ပဲဟုတ်ပါလေလားလမ်းကြုံလို့ဝင်ထိုင်နေတာများလားဆိုပြီးကိုကိုကိုအများအားမေးခွန်းမေးမိတယ်။အော်အခုမှပဲဒီနှစ်တည်းမှပဲငါဒါစာပေသမားပါလားဆိုပြီးကိုကိုကိုနည်းနည်းဟိုယုံကြည်ရဲတယ်ပေါ့အရင်တော့ကတော့ကိုကိုကိုမယုံရှိမယုံကြည်ရဲဘူး
။မဂ္ဂဇင်းတွေမှာဝတ္ထုတုပ်လေးတွေရေးသားနေရင်ကရခိုင်ပြည်ထုတ်မဂ္ဂဇင်းတွေနဲ့လည်းအဆက်အသွယ်ဖြစ်လာခဲ့ပြီးတဲ့နောက်ဒေတာတွင်ထုတ်ဝေတဲ့မဂ္ဂဇင်းတွေမှာလည်းပါဝင်အားဖြည့်ရေးသားဖြစ်ခဲ့တယ်လို့ဆိုပါတယ်။
ဟိုဒီဆက်သွယ်ရေးတွေကလည်းပြတ်တဲ့အခါလေဒါဟိုဥဝင်လင်းလင်းပြောရရင်လေကျမတို့ကအငှားဆိုင်မှာတင်တဲ့စာအုပ်တွေလောက်ပဲအရင်တော့ဖတ်ရတယ်အငှားတင်မှာဆိုင်မှာတင်တဲ့စာအုပ်တွေဆိုရင်ပြီမစာအုပ်တွေကများတယ်များတဲ့အခါကျတော့ပြီမစာအုပ်တွေနဲ့ပဲကျမတို့ကဒါဟိုဖတ်ပြီးတော့ကြည်ပြင်းလာတာလေကြည်ပြင်းလာတော့ကိုယ့်ရခိုင်မှာမဂ္ဂဇင်းတွေထွက်မှန်းကိုသိလည်းမသိဘူးပေါ့နော်ဖတ်လည်းမဖတ်ရဘူးဒီကျမတို့လည်းဒီဒွါဝတီမဂ္ဂဇင်းဆိုပြီးတော့ကျမတို့လောက်ကြတယ်လေလောက်တဲ့အချိန်မှဒီရခိုင်ဖက်နဲ့ကိုဖက်နဲ့ပေါ့လေဒီအဆက်အသွယ်ဖြစ်ပြီးတော့သူတို့စီကလည်းမဂ္ဂဇင်းထွက်တာတွေကျမတို့သိလာရတယ်သိလာရတဲ့အချိန်မှပဲဟိုကနေပြီးတော့လည်းကိုအားပေးကြပါလေဆရာမမီလိုင်းဘူးကျွန်တော်တို့ဒီလိုမဂ္ဂဇင်းတွေထွက်နေတဲ့စာမှုပို့ပေးပါအဲ့လိုပြောတဲ့အခါအော်ကိုစီမှလည်းဒီလိုဟိုစာအုပ်တွေမဂ္ဂဇင်းတွေရှိလဲရှိတာပဲရှိရင်ပို့ရမှာပေါ့ဆိုပြီးတော့ကျမရခိုင်မဂ္ဂဇင်းပြီးလို့ရှိရင်ရခိုင်ပြည်နယ်မဂ္ဂဇင်းသူကတော့ရက်သွားပြီပေါ့လေမအောင်မဂ္ဂဇင်းအခုဆိုလို့ရှိရင်ဒီမင်းပြမင်းပြားနှစ်တဲ150ပြည့်မဂ္ဂဇင်းပြီးလို့ရှိရင်ဒီတန်ရွဲရလည်းအခုလမ်းပြကျဒရာဝတီအခုနောက်ပိုင်းလည်းဒီဒေတာမဂ္ဂဇင်းတွေကလည်းထွက်သမျှတော့စာမှုတောင်းတယ်နိုင်တလောက်လည်းရေးတယ်ဒါမှမဟုတ်လွတ်သွားတဲ့မဂ္ဂဇင်းတွေလည်းရှိတယ်ပေါ့
နောက်ပိုင်းမှာတော့မေလိုင်းဖြူဆိုတဲ့ကလောင်အမီရဲ့နောက်မှာငပလီရဲ့လိုင်းလုံးလေးတွေနဲ့ပင်လယ်ရဲ့ရနံ့တို့ကအတူတွဲဖက်တင်းပြန်လာခဲ့ပါတယ်ငပလီကန်းချေအခြေခံဘဝတရုပ်ဖို့ဝတ္ထုလေးတွေကိုသဘောကျလက်ခံသူများလာခဲ့တဲ့အတွက်ကန်းချေပုံမြင်တဲ့လွမ်းငွေဝေစီငပလီစာအုပ်နှုတ်ကိုထုတ်ဝေနိုင်ခဲ့ပါတယ်တကယ်တော့လေဝါသနာအရစာပေရေးသားနေပေမဲ့စာဝတ်နေရေးရုံးကန်နေရင်ရေးသားရတာဖြစ်လို့စာရေးချိန်ရဖို့လေခက်ခက်ခဲခဲဖန်တီးရယူခဲ့ရပါတယ်ခရုခွန်လေးတွေကိုအမတ်တရရောင်းကုန်ပစ္စည်းလေးတွေဖြစ်ဖို့ဖန်တီးနေရင်ကပဲမဂ္ဂဇင်းစာမှုဖောင်ပိတ်ချိန်မတိုင်ခင်အရောက်ပို့နိုင်ဖို့စူးစမ်းရင်တချို့အရာတွေကိုပြဆက်ခဲ့ရတာပ
ါဒီကျမတို့လုပ်တာဒီငပလီကန်းရှေရဒီခရုလုပ်ငန်းတွေပဲအဓိကလုပ်နေတော့ပစ္စည်းတွေကအော်ဒါဝင်နေတယ်ဟိုသုံးသိမ်းဖို့ဗနည်းနဲ့ပြီးအဲ့လိုမျိုးဆိုတော့ဒီဘက်ကလည်းဝတ္ထုကလည်းဗနည်းအပြည့်တောင်းထားတယ်မဂ္ဂဇင်းကထွက်တော့မယ်ဖောင်ပိတ်တော့မယ်ဆီယမဝတ္ထုကိုစောင့်နေတယ်ဆီယမကတပတ်ပတ်လိုတော့တယ်ဆိုရင်အဲ့ဒီခရုလုပ်ငန်းသုံးသိန်းဖို့လောက်ကိုကျမကမလုပ်ဘဲနဲ့လွတ်လွတ်လိုက်တယ်အခါကြလို့ရှိရင်တော့ကိုယ့်ရဲ့ဒီအမတွေကတော့ပြောတာပေါ့ပူညာပူညာအဲတခါတခါကြရင်ဟိုကိုကစာရီပါရေးနေလို့အမလာလို့ရှိလို့ချင်းစာရွက်တွေဖွက်ပလိုက်ရတာတို့ဘာတို့ရှိတယ်လေရှိတော့တခါတခါကြရင်အဲ့လိုမျိုးတွေအခုချိန်ထိခုချိန်ထိသူတို့လာရင်အဲ့လိုလုပ်နေရတာတွေရှိတယ
်အဲ့ဒီအတွက်ကိုယ်တိုင်ဖန်တီးခဲ့တဲ့ခရုလေးတွေရဲ့အကြောင်းကိုယ်တိုင်မြတ်မြတ်နုံနုံရှင်သန်နေတဲ့ကန်းချီပဝင်းကျင်ရဲ့အကြောင်းကိုတီတာကလူတွေရဲ့အကြောင်းတွေကိုဇလန်းစင်ရေးသားရင်းနဲ့ပရိသတ်ရဲ့တုံ့ပြန်မှုနဲ့ပီတိဖြစ်ရတာလည်းရှိခဲ့ပါတယ်။အဲ့ဒီလိုပဲစာရေးသူတယောက်အတွက်မဖြစ်မနေရရှိရမယ်။အကောင်းဆိုးဝေဖန်မှုတွေကလည်းစာကောင်းတွေဖြစ်လာဖို့အရေးအတွေ့တိုးတက်လာဖို့တွန်းအားတစ်ခုဖြစ်ခဲ့တယ်လို့ဆိုပါတယ
်။ပရိသတ်ကတော့ဝတ္ထုတစ်ပုဒ်ဖတ်ပြီးရင်လည်းစာတစ်ပုဒ်ဖတ်ပြီးရင်လည်းပရိသတ်ကတော့သူ့မြင်တဲ့သူဝေဖန်မှာပဲလေ။ဒီဝေဖန်မှုကိုလည်းကျွန်တော်တို့ကကြိုဆိုရမယ်။ဝေဖန်တဲ့ဆိုကြတဲ့ကလည်းဟိုကိုဝတ္ထုကဒါသူဟာတကယ်ဖတ်လို့ဒါစိတ်ဝင်စားပြီးဝေဖန်တာတချို့ကကြတော့ဒီစာအုပ်ကိုဟိုယူလိုက်တယ်ယူဝဲတာဖြစ်ဖြစ်လက်ဆောင်ရတာဖြစ်ဖြစ်ယူလိုက်ပြီးလို့ချင်းတကယ်မဖတ်တဲ့လူတွေအများကြီးပဲအနည်းဆုံးတော့ဒီဝေဖန်တယ်ဆိုတဲ့လူကသူကအစားဆုံးဖတ်ထားတာဖတ်ထားလို့သူဝေဖန်ရဲတာအဲ့ဒါကြောင့်ဘာပဲဖြစ်ဖြစ်သူဟာစာတစ်ပုဒ်ကိုအစားဆုံးဖတ်ပါလားဆိုပြီးတော့ကျမတို့ကကြိုဆိုရမှာပါဒါဝေဖန်တဲ့လူတွေကိုလည်းကျမတို့ကရှေ့ရမှာအပြစ်ပြောလို့မရဘူးလေ
ငပလီကန်းချီခယူခွန်လေးတွေငပလီကလူတွေရဲ့နေထိုင်မှုဇေယိုက်တွေမိသားစုနဲ့စီးပွားရေးအလုပ်ကိုင်နေကြတဲ့မှာရတစာပေတွေရေးသားနေရပေမဲ့ဒီထက်ပိုတဲ့အကြောင်းအရာတွေခံစားချက်တွေဘဝတရုပ်ဖော်တွေရေးသားနိုင်ဖို့အိမ်မက်ကတော့ရှိနေသေးပါ။ငပလီကမေးလိုင်းဖြူဘဝတရုပ်ဖော်စာတွေဆက်ရင်းနေပါ ယုံမရေဒီယိုမဂ္ဂဇင်းရဲ့အပတ်စဉ်ရေဒီယိုအစီအစဉ်ဒီမတင်ပြီးဆုံးပါပြီ။နောက်သတင်းပတ်ဒီမှာလည်းဆက်လက်နားဆင်ဖို့ဖိတ်ခေါ်လိုက်ပါရစေ။ဒီအစီအစဉ်ကိုသတင်းများပေးပို့လိုတာဝေဖန်အကြံပြုလိုတာတွေရှိတယ်ဆိုရင်တော့ info@arganyoma.org နဲ့ yomaradio@gmail.com လို့အီးမေးလ်နဲ့ဆက်သွယ်ပေးပို့နိုင်တယ်လို့09255165772ကိုလည်းတယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခေါ်ဆိုနိုင်ပါတယ်လို့ဖိတ်ခေါ်ရင်ကျွန်တော်တို့အစီအစဉ်ကိုဒီတင်ပဲရပ်နာပါရစီခင်ဗျာ။သောတာရှင်များကိုစိတ်နှပြကျမ်းမာရှင်လန်းနိုင်ကြပါစီခင်ဗျာ။